ှင်တွေတော့တော်တော်လေးကုသိုလ်ရကြမယ်တိလာကုသားညုံ
လှပါရဲဆူမကုသိုလ်ရမှာပေါ့မဆူမြမောရဲ့
အဲ့ဒါတော့ဟုတ်တာပေါ့ဒါပေမဲ့တို့ကတကယ်ကိုလုံးနေတဲ့သူတွေကိုလှလို့ပြောနေတာရှင့
်ပြောပါဦးဗျဘသူတွေကဘသူတွေကိုလှနေလို့လဲဆိုတာ
ခိုကိုရမယ်တဲ့ဖိုးဖွားတွေကိုလှနေကြတာ Social Team for Age ဆိုတဲ့အဖွဲ့လေတက်ကြီးရဲ့ကိုစောင့်ရှောက်ရေးအဖွဲ့ပေါ့
ကောင်းတော့ဗျာဒီမြန်မာနိုင်ငံမှာဒီအသက်ကြီးသွားပြီဆိုရင်ကြောထောက်နောက်ခံမရှိရင်ရက်တီဘူတိတ်ခတ်ကြရမဟုတ်လားဗျ
ဟုတ်တယ်ကိုသားညုံရဲ့အဲ့ကြောင့်သူတို့ဖွဲ့ကလာတိုင်းကိုအချိန်ပေးပြီးတော့လှူနေတာလို့အဲ့ဒီဖွဲ့ကိုတီထောင်ထားတဲ့ကိုကျော်ဝင်းထွန်းကပြောတယ်လေ
လာကုန်ပထမပတ်ကြောက်တိုင်းကျွန်တော်တို့ကပိုးပါးတဲ့စီသွားပါတယ်သွားပြီးတော့ပထမဆုံးစကားပြောတယ်ပေါ့နော်စကားပြောပြီးတော့ကိုဝိုင်းကူလုတ်ချာရှိရလုတ်ပေးတယ်အဓိကကတော့သူတို့ရဲ့စာဝင်ငွေကိုဖြည့်ရှင်းပေးဖို့အတွက်အဲကျွန်တော်တို့လှူတာပေါ့အလုံငွေတစ်ယောက်ကို1000ပဲပါခင်ဗျာကျွန်တော်တငွေချင်းနေအလုတ်ဒီမှာစုပေါင်းပတ်စံကောက်ယူပြီးတော့တစ်လတစ်ခါရတဲ့ပတ်စံကိုတဆင့်ပြန်လူချင်းဖြစ်ပါတယ်
လောလောဆယ်မှာဒီအဖိုးအဖွားစုစုပေါင်း28ယောက်ကိုလာဆင်လှူနေတာတဲ့နော
်ရန်ကုန်တမြို့တည်းကပဲလားဗျ
ပေါ့ဖူးကိုသားညုံတခြားမြို့တွေကလည်းပါတယ
်ကျွန်တော်တို့လူနေတဲ့နေရာတွေကတော့ရန်ကုန်မြို့ပေါ်ပေါ့နော်ရန်တော်ငယ်ဒီမှာနေပြီးတော့ပြည်ချပုံစံလုံးပတ်သိမ်းဥပဒေနဲ့လက်မှုမြို့နယ်တွေပါပါတယ
်နေဘက်တွေမှာလည်းလှူတယ်ဆိုတော့သူတို့ကလာဆင်ဘယ်လိုလှူကြလဲဗ
ျမင်းကအဖိုးအဖွားတို့ကျွန်တော်တို့အသိဝင်တရားဒါမှမဟုတ်ကျွန်တော်ကိုယ်တိုင်ခီးသွင်းနဲ့ရှာလာတဲ့အဖိုးအဖွားတွေပေါ့နော်အဲ့ဒီဘိုးဘားတွေကိုကြာကျွန်တော်ကရှာလာကတဲ့ကသူတို့ရဲ့မှတ်ပုံတွေညီဆက်ပြောင်းမလေးစားတွေဖုန်းနံပါတ်တွေငွေလွှဲလို့ရမယ့်အချက်အလက်တွေအကုန်လုံးယူလာပြီးတော့ကျွန်တော်တို့ကမြမစီဝိုင်းဘဏ်ကအမျိုးမျိုးနေနေမှာရှိတဲ့အတွက်မြမစီဝိုင်းဘဏ်နဲ့လွှဲပေးပါမယ်ပြီးရင်ကျွန်တော်ပုံငွေလွှဲချောင်းအထူးရတစ်ဆင့်ဖုံးဆက်ပေးပါတယ်သူတို့မျို
းခိုကိုရမဲနေတဲ့ဘိုးဘားတွေဆိုဒီလိုမျိုးဟိုအဆက်အသွယ်လုံးလို့လွှဲပါလား
ဘယ်လိုပြောမလဲဆိုအမရဲ့တနည်းမဟုတ်တနည်းမေးကြလေးတော့ရှိကြတယ်ဥပမာကျွန်တော်ဘယ်လိုဖုံးဆက်ပြီဆိုရင်ကျွန်တော်ကသူတို့ရက်ခွက်ရက်ခွက်လူကြီးတရားဖုံးနိုင်တော့မှာရှိတယ်အဲ့လမ်းဆက်လိုက်တယ်အကိုကြီးကျွန်တော်ငွေလွှဲလိုက်ပါပြီဖောက်တပြုတ်ပေးပါအဲ့ဒီကြီးကတော့စိုက်ကလေးနဲ့ခေါ်ပြီးတော့သူကအဖောက်ကိုပန်လိုက်ပို့ပြီးတယ်ထုတ်ပြီးတယ်ပြီးတော့အဖောက်အိမ်လိုက်ပြန်ပို့ပြီးတယ်ပေါ့အဲ့လိုမျိုးပေါ့အဲ့ဒီအဖိုးအဖွားတွေနာမည်နဲ့ပဲကျွန်တော်ကတိုင်းလွှဲတာပေါ့အဓိကတော့အကူအမဲမိဖွေအမဲချီချန်ဆန်နေတာပေါ့နော်အလုံးမလုံးနိုင်တဲ့လူကိုကျွန်တော်ပို့ပြီးတော့ဒီကတာရွေးချယ်ပါတယ်သူမှငွေငွေမရှိတဲ့အတွက်ပေါ့ခင်ဗျာအဲတချို့ကလည်းအလုပ်တော့လုပ်နိုင်တဲ့အတိုင်းပဲအသက်ကြီးလာတဲ့အတွက်ငွေငွေတော့အများကြီးမရဘူးပေါ့ဥပမာ0တစ်စိတ်လေးတွေထုတ်မယ်သူများကိုလိုက်နှိပ်နေတာတွေရှိမယ်ပေါ့နော်အဲ့လိုဖိုးပွားတွေလည်းကျွန်တော်တို့ရွေးချယ်ပြီးလူရန်ပေးပါတယ်ဖိုးပွားတွေကလက်ရှိမှာတော့အသက်လည်းအရန်ကြီးနေတယ်ပေါ့နော်အဲအလုပ်တရားလည်းလုပ်နေရတယ်ပေါ့ဒါပေမဲ့ငွေငွေကလည်းလုံလောက်လောက်ကိုသူတို့စားစိတ်နဲ့ဆိုတော့လက်ရှိကျွန်တော်တို့လှူတာတော့ဥပမာစားနေရတာအင်းတော့ဘယ်လိုမပေါ့ဆန်ရဲ့တော့အတုပ်လေးတမျိုးမျိုးရယ်ပေါ့နော်ကစမဲ့တုပ်ဖြစ်ဖြစ်လက်ဖက်တုပ်လိုမျိုးဖြစ်ဖြစ်အဲ့လိုမျိုးကြီးစားနေရတာပေါ့နော်ရှိဘဝကဆိုတာလည်းရှိသေးတယ်ဂလုံးစုံတော့ဒီကျွန်တော်တို့လူတွေပတ်စံလောင်းနဲ့မပြေလည်နိုင်ဘူးလို့ထင်ပါတယ်ဟိုအထောက်ပံ့တစ်ခုပုံစံမျိုးပဲရသွားမှာပေါ့နော
်အခုလိုမျိုးတို့လူနိုင်ဖို့အတွက်အလူထဲကြတာကအယောက်30လောက်ပုံမှန်ရှိတယ်တဲ့ဒီလာတိုင်းပေါ့လေပုံမှန်3သိန်းကနေပြီးတော့4သိန်းကြားမှလှူနိုင်တယ်လို့လည်းကိုကျော်ဝင်းထွန်းကပြောတယ်ကိုသားညုံဦးရဲ့
ဒါနဲ့ဘလူကြောင့်အခုလိုမျိုးဖိုးဖွားတွေကိုလှူဖို့ဖြစ်လာတာလဲဗျ
တင်တန်းတစ်ခုကနေစကြတာပဲရှင
်မြန်မာ egress မှာကျွန်တော်တို့2009ခုနှစ်လောက်တင်တန်းလေးတစ်ခုတက်တယ်ခင်ဗျအဲ့ဒီမှာ project လေးတစ်ခုလုပ်ရတယ်ပေါ့နော်သူကအတိုင်းဖြစ်မှုတက်မှုတက်ဘလူအင်္ဂါနာရီမှာလုပ်မယ်ဆိုတာပါလားအဲ့မှာကျွန်တော်အဲ့မှာတက်ကြီးရွယ်ကိုဒီအခန်းကဏ္ဍကိုလုပ်ပေးခြင်းလဲဆိုရင်ကျွန်တော်အဲ့မှာ why we ပြောကြရင်လည်းပေါ့နော်အားလုံးကတော့အဲ့ချိန်မှာစာတဘောပဲလုပ်ကြတာပေါ့နော်ကျွန်တော်ကပြီးတဲ့အခါမှာအားလုံးကိုပြန်ဆက်တယ်ပြီးတော့ဒီဖွဲ့လေးတကယ်တီထောင်ဖြစ်အောင်လုပ်ဖြစ်အောင်တယောက်စီကိုကျွန်တော်ပြောပြီးတော့အဲဆူဝေးပြီးတော့စတင်လုပ်ဖြစ်အောင်လို့လုပ်ငုံခဲ့တာပါအဓိကယူရချက်ကတော့တကြီးရုံဆိုတော့ဆိုလိုတာကတော့ဘဝစည်းစာချင်းပေါ့နော်ဘဝမှာဘလို့ကြီးပဲအောင်မြင်ခဲ့မအောင်မြင်ခဲ့ကိုတက်နိုင်တဲ့လောက်ပြီးတက်တော့တက်ဖြစ်အောင်လုပ်ပြီးခြင်းနေပေါ့နော်ဟိုညင်ညင်တသာနဲ့သူတို့ကိုဘဝရဲ့ဟိုနိဂုံးကိုဟိုစည်းစာချင်းဖြတ်သန်းစေခြင်းတဲ့သဘောပါပဲ
ကိုကျော်ဝင်းထွန်းတို့အဖွဲ့ကလာဆင်အဖိုးအဖွားတွေစီကိုသွားလှူကြတာပဲမဟုတ်ဘူးတိလားဖျားတွေလည်းလိုက်ပို့တယ်နောက်ပြီးတော့ဒီဘိုးဘွားရိတ်သားတွေစီကိုလည်းအဆင်ပြေတယ်လို့သွားလှူကြတယ်တဲ့
အဲ့လိုလှူနေကြတယ်ဆိုတော့အဖိုးအဖွားတွေတကယ်အလိုဆုံးကဘာလို့ပြောလဲဗျအ
လိုဆုံးကတော့ပတ်စံပဲတဲ့
အဓိကအရေးကြီးဆုံးကသူတို့စားနိုင်တောက်နိုင်ဖို့စားဖို့တောက်ဖို့ဝင်ဝေးပေါ့နော်ပတ်စံပေါ့အဓိကပေါ့ပြီးတော့သူကျမ်းမာရေးပေါ့နော်တတိယချက်ကတော့နေစရာပေါ့နေစရာတော့လက်ရှိသူတို့ကတနေရာမှုတနေရာတော့ခိုကပ်နေကြတာပေါ့နော်အဓိကတော့အဲ့ဒီဟာတွေအားလုံးကိုဖြည့်ဆည်းနိုင်တာတော့ပတ်စံလို့ပြောရမှာပေါ့နော်စီကံသွားရဆိုလဲပတ်စံရှိမှသူတို့ကသွားရတာလေစားမှတောက်မှဆိုလဲပတ်စံရှိမှဝယ်ချမ်းစားလို့ရတာပ
ါအခုလိုမျိုးလာတိုင်းမပြတ်မကွက်လှူနိုင်ကြဖို့အဓိကတွန်းအားကတော့အဖိုးအဖွားတွေရဲ့မြင့်တာပဲဖြစ်ပါတယ်လို့ပြောကြပါတယ
်ဟိုကျွန်တော်တို့အခုလိုလှူ လိုက်တဲ့အတွက်သူတို့ဘက်ကလည်းကျွန်တော်တို့အမြဲတမ်းမေတ္တာပို့တယ်ဆုတောင်းပေးတယ်လုပ်ငန်းကိစ္စအောင်မြင်ပါစေကြောင်းလည်းသူတို့မေတ္တာပို့တယ်ဆိုတော့ကျွန်တော်လောရတာလည်းအားရှိတယ်ပေါ့နော်အဲအဖိုင်းနဲ့အမြဲတမ်းထိတွေ့ဖို့နဲ့ထိတွေ့နေတဲ့သူတို့ရဲ့ PG ကကျွန်တော်တို့ကူးဆက်လာပြီးတော့ဒီဟာကြီးကိုကျွန်တော်တို့တတ်နိုင်သေးဟိုဆက်လက်ပြီးတော့ဟိုအမြဲလှုပ်ဆောင်သွားမယ်ဆိုပြီးကျွန်တော်တို့ဟိုဆုံးဖြတ်ပြီးတော့
Social Team for Aged အဖွဲ့ကိုတည်ထောင်သူတယောက်ဖြစ်တဲ့ကိုကျော်ဝင်းထွန်းဖြစ်ပါတယ်။အဖိုးအဖွားတွေအတွက်နေစရာအိမ်တစ်ခုစောက်ပေးနိုင်ဖို့အတွက်လည်းသူတို့အဖွဲ့စူးစမ်းနေတယ်လို့ပြောပါတယ်
။ဒီဖို့လုပ်နေတဲ့အလှူတွေအကြောင်းအသေးစိတ်ကိုအဖွဲ့ရဲ့ blog မှာဖတ်နိုင်ပါတယ
်။ socialteamforaged.webs.com ဖြစ်ပါတယ်။စာလုံးပေါင်းပြပါမယ်။ socialteamforaged.webs.com ဖြစ်ပါတယ် socialteamforaged.webs.com ဖြစ်ပါတယ်ရှင်အခုလို့တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့အစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကို blogger လို့ကောင်းစင်တက်ပြီးတော့ email ပို့ပေးလို့ရပါတယ်ရှင်